တမရော်ဘက်ကလေးလာကြတဖက်သက်အပြည့်ရဲ့ကြီးညာချက်ဟာစီရေးရီမှန်းချက်အပြင်နိုင်ငံရေးအရာအမျက်ထုတ်လို့တဲ့စီရေးလက်နက်တစ်ခုဖြစ်လာနေတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ပြောခွင့်ရကပြောဆိုလိုက်ပါတယ်တပ်ဖက်ကအပြည့်ရဲ့ကြီးညာချက်အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကချိုးဖောက်မှုတွေရှိနေပြီးတကယ်လို့ငြိမ်းချမ်းရေးလူလာတယ်ဆိုရင်အ мян ဆုံးညှိနှိုင်းမှလို့မြန်မာစစ်တပ်ကသတိပေးပြောဆိုလိုက်တဲ့အပေါ်မှာတိုင်းရင်းသားလက်နက်ကိုင်တွေဘက်ကအခုလိုတုံ့ပြန်တာဖြစ်ပါတယ်။ဆယ်စုနှစ်နဲ့ချီကြာမြင့်လာပြီးဖြစ်တဲ့ပြည်ရင်းစစ်မီငြိမ်းချမ်းမှုဆိုရင်အပြန်အလှန်ဆွဆွဲနေမယ့်အစားနိုင်ငံရေးစပွဲဝိုင်းတွေမှာမျက်နှချင်းဆိုင်တွေ့ဆုံဆွေးနွေးကြပါလို့နိုင်ငံရေးအကဲခတ်တွေကတိုက်တွန်းပါတယ်။မဆုမုံကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။စစ်စင်ရေးနယ်မြေအလိုက်စီးရေးဆိုင်ရာလှုပ်ရှားမှုတွေအလုံးကို2018ဒီဇင်ဘာလ22ရက်နေ့ကနေ2019ဧပြီလ30ရက်နေ့အထိရပ်ဆိုင်ပေးမယ်ဆိုတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံရဲ့ထုတ်ပြန်ကြေညာချက်ထွက်ပေါ်လာပြီးတလအကြာမှာပဲဒီအပြစ်ရဲ့ကြေညာချက်အပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကချိုးဖောက်မှုတွေရှိနေတယ်လို့တပ်ဖက်ကနေသတိပေးပြောဆိုလိုက်တာပါဒါကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးကိုအမှန်တကယ်လိုလားတဲ့ဆိုရင်တက်မတော်ရဲ့ငြိမ်းချမ်းရေးဆိုင်ရာကြေညာချက်အတိုင်းညှိနှိုင်းဆွေးနွေးတာတွေကိုအ мян ဆုံးလုပ်ကြဖို့လည်းတပ်ဖက်ကတိုက်တွန်းထားပါတယ်ဒီလိုဆွဆွဲပြောဆိုချက်အပေါ်မှာတော့တက်မတော်ဘက်ကဒီအပြစ်ရဲ့ကြေညာချက်ကိုစစ်ရေးရီမှန်းချက်အပြင်နိုင်ငံရေးအရာအမျက်ထုတ်လို့တဲ့စစ်ရေးလက်နက်တစ်ခုအဖြစ်ရည်ရွယ်ချက်ရှိရှိသုံးလာနေတယ်လို့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ပြောခွင့်ရလည်းဖြစ် ANC ရခိုင်အမျိုးသားကောင်စီရဲ့အထွေထွေအတွင်းမှုလည်းဖြစ်တဲ့ဦးထွန်းစောကအခုလိုသုံးသပ်ပါတယ
်ကျွန်တော်အမြင်တော့တက်မတော်ရဲ့ဒီဇင်ဘာလကထုတ်ပြန်တဲ့သုံးမျက်နှာပါဒီတစ်ခါတည်းပြည်ထောင်စုရဲ့ထုတ်ပြန်ချက်ဟာဒီငင်းချင်းရည်မှန်းချက်ထဲစည်းရည်ရည်မှန်းချက်ကိုပို့ပြီးတော့မှနော်ကောင်းတဲ့ဖော်နေတယ်ဆိုတော့သဘောတရားကိုဖော်ဆောင်နေတာဖြစ်ပါတယ်အဲ့ဒါကြောင့်မို့သူတို့ကငင်းချင်းရည်အတွက်သစ်ဆုံဆွေးနွေးရည်တွေစကားပြောဆိုဆွေးနွေးနိုင်ဖို့အတွက်ဖန်တီးတိစောက်တာကိုမတွေ့ရဘဲနဲ့စည်းရည်အရာတစ်ဖက်သက်ပြည့်ပြည့်ဝေဖန်တယ်လို့မျိုးဖြစ်နေတာပေါ့အဲ့ဒါကြောင့်ကျွန်တော်တို့ကမြင်တာကတော့ငင်းချင်းရည်မှန်းချက်နဲ့စည်းရည်ရည်မှန်းချက်ကိုပြည့်မီအောင်အကောင့်တွေဖော်လာနေတယ်ဆိုတော့လက္ခဏာကိုဖော်ပြနေတာဖြစ်ပါတယ်အစီအရေးမှတ်ရအပြင်ဒီနိုင်ငံရေးအရာပါလက်နက်တစ်ခုတပွဲအလုံးချနေတဲ့သဘောဆောင်လာနေတဲ့အနေအထားမှလည်းရှိနေပါတယ
်တက်မတော်ဘက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ဆွေးနွေးမှုတွေလုပ်နေချိန်မှာပဲတိုင်းရင်းဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်တပ်တို့ကြားတိုက်ပွဲတွေကဆက်ပြီးတော့ပြင်းပြင်းထန်ထန်ရှိနေတဲ့အတွက်တက်မတော်ဘက်ကငြိမ်းချမ်းရေးကိုအမှန်တကယ်လိုလားတဲ့ဆိုရင်လက်တွေ့ကျတဲ့ဆောင်ရွက်ချက်တွေနဲ့ခိုင်မာတဲ့ယုံကြည်မှုတည်ဆောက်ဖို့လိုတယ်လို့လည်း UNSC ပြောခွင့်ရကပြောပါတယ်
ငင်းငယ်ကိုလူချင်းတို့ကတက်မတော်ပဲဖြစ်တယ်လို့ပြောတယ်နော်အရင်တော့ကအခုလည်းအထက်ပြီးပြောနေတာပါပဲသူငင်းငယ်ကိုလူချင်းဆုံးဆိုလို့ရှိရင်ငင်းငယ်လူချင်းချောင်းကိုကျွန်တော်တို့ကပြောနေလို့မရဘူးတာရွက်ပေါ်မှာရေးထားအောင်လည်းမရဘူးလက်တွေ့ပေါ်ဆောင်ဖို့လိုပါတယ်ကျွန်တော်မြင်တာကလေဒီအခုအပြစ်ခက်ရေးဆေးထားတဲ့အဖွဲ့အစည်းတွေနဲ့တောင်တိုက်ပွဲတွေဖြစ်နေတယ်ဆိုရင်ဘာကြောင့်ဖြစ်လဲဒီအကြောင်းတရားတွေကိုရှာဖို့ဖြေရှင်းဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်အဲ့လိုမဖြေရှင်းဘဲနဲ့တာရွက်ပေါ်ကနေလေလိုင်းပေါ်ကနေပြီးတော့မှနော်သူပြင်ချက်တွေနဲ့ပြောဆိုမှုတွေနဲ့ပြည်တင်ဝေဖန်မှုတွေနဲ့သွားနေကြမယ်ဆိုလို့ရှိရင်ယုံကြည်မှုတွေထပ်ပြီးတော့ပြက်ပြားလာမယ်ဒီထက်မကအနှုတ်သဘောဆောင်တဲ့လက္ခဏာတွေပေါ်ပေါက်လာပြီးတော့မှအနိဋ္ဌာန်တွေတိုးပေါ်လာမယ်အနေထားပဲရှိမယ်လို့မြင်ပါတယ
်မြန်မာပြည်မှာအုပ်ချုပ်တဲ့အစိုးရဆက်ဆက်ငြိမ်းချမ်းရေးဖော်ဆောင်ခဲ့ကြပေမဲ့လို့ဆယ်စုနှစ်နဲ့ချီပြည်တွင်းစစ်မီးကမငြိမ်းနိုင်သေးတဲ့အနေထားအပေါ်မှာတော့အမှန်တကယ်ငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့ဆိုရင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရစစ်တပ်တို့ကြားစီးရင်းနှီးနဲ့မဖြေရှင်းကြပဲနိုင်ငံရေးနီးလန့်နဲ့စပွဲပေါ်ထိုင်မျက်နှာချင်းဆိုင်ဆွေးနွေးအဖြေရှာကြဖို့နိုင်ငံရေးအကဲခတ်ဒေါက်တာရမျိုးသိန်းကအကြံပြုပါတယ
်တမတော်နေနဲ့အပြစ်ခက်ရက်စေးကြီးကာလကိုပေါ့လေဒါလေးလသတ်မှတ်ပြီးထုတ်ပြန်တာကတော့ဒါကပေါင်းတစ်ခုခတ်ထားတယ်လို့ဖြစ်တယ်တကယ်ပြောမယ်ဆိုရင်တော့ငင်းငင်းကြီးတွေ့ဆုံဆွေးနွေးနေတဲ့ကာလတစ်လျှောက်လုံးမှာတမတော်ဘက်ကအပြစ်ခက်ရက်စေးထားဖို့လိုအပ်တယ်လို့မြင်တယ်အကောင်းဆုံးနည်းလမ်းကတော့တမတော်နဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကြီးချားမှာတော့မျက်နှာစုံကြီးတွေ့ဆုံဆွေးနွေးပြီးတော့အပြစ်ရှာတာဟာအကောင်းဆုံးနည်းလမ်းပဲလို့မြင်တယ်အဲ့ဒီလိုမဟုတ်ဘဲနဲ့တက်မတော်ဘက်ကလည်းတိုင်းလာလာနဲ့ကိုင်းအဖွဲ့စည်းတွေကိုဆွဆွဲတိုင်းလာလာနဲ့ကိုင်းအဖွဲ့စည်းတွေကလည်းတက်မတော်ဘက်ကိုအပြစ်တင်အဲ့ဒီလိုဖြစ်နေမယ်အဲ့ဒီတံတရာကြီးကလဲနေမယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့ငင်းချင်းကြီးလုပ်ငန်းစဉ်ဟာရှစ်တက်ဖို့ခက်မယ်လို့မြင်တယ်အဲ့ဒီအတွက်ကြောင့်မလို့အရေးကြီးဆုံးကတော့တက်မတော်နဲ့တိုင်းလာလာနဲ့ကိုင်းအဖွဲ့စည်းခေါင်းဆောင်တွေချားမှာမျက်လာဆိုပြီးတွေ့ဆုံညှိနှိုင်းဆွေးနွေးပြီးတော့အဖြစ်နေတဲ့ပြဿနာတွေရှိနေတဲ့အခက်အခဲတွေအကျက်တဲတွေကိုချော်လွှားနိုင်တဲ့နည်းလမ်းတွေဖြည့်ရှင်းချက်တွေကိုချောင်းအောင်လုပ်ယူနိုင်လို့ကအရေးကြီးတယ်လို့မြင်ပါတယ်။အဲဒီအခါကျတော့ယုံကြည်မှုတည်ဆောက်ဖို့ဆိုတဲ့နေရာမှာကျွန်တော်အမြင်အားဖြင့်တော့နှစ်ဖက်ချားမှာပေါ့လေ။အပြန်အလှန်နားလည်မှု ော်အပြန်အလှန်အပြစ်မှပြုမှုနဲ့အပြန်အလှန်လေးစားမှုဆိုတဲ့ဒီ bilateral သဘောတွေ YouTube သဘောတွေကိုပို့ပြီးတော့ခေတ္တပြန်ပြန်တည်ဆောက်ဖို့အချက်အလက်လိုအပ်တယ်လို့
မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေဆက်ဖြစ်နေပြီးရှမ်းပြည်နယ်ဘက်မှာလည်းစစ်ရေးတင်မာမှုတွေရှိနေစေဖြစ်ပါတယ်။အခုလက်ရှိမှာတော့တပ်မတော်ဘက်ကကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ NRPC ရုံးမှတစ်ကြိမ် KNU နောက် KNPB RCSS တို့နဲ့ငြိမ်းချမ်းရေးကော်မရှင်တို့ကြားတစ်ကြိမ်စီးသားအလို့သဘောဆွေးနွေးနိုင်သေးပါတယ်ရှင်။
မဆုမမရှင်